of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်မေလ20ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်။ Texas ပြည်နယ်အထက်တန်းကျောင်းပြစ်ခတ်ခံရမှုအတွင်းတည်ဆုံသူ10ဦးရှိခဲ့ပြီးဒဏ်ရာရသူကတော့13ဦးထိတိုးလာတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်။ Bangladesh မြန်မာနယ်စပ်မှာခိုးလုံနေကြတဲ့ Rohingya ဒုက္ခသည်တွေထွက်သွားဖို့မြန်မာအာဏာပိုင်တွေကကြေညာနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုသားညုံနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တော်တော်ရှင်တွေနားဆင်ကြရမယ်တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော
့မိုင်ပုံသမီးမိတဲ့ခိုင်ကလေးရသေးတယ်ဗောနော်အသက်ရှင်နေမှကလေးမှာဆောင်းဆောင်းလေးကွဲတယ်ဗောနော်အဲဒါကညတော့သူက ICU ဆမ်းမှာရှိနေကြုံပဲဗောဟိုသူတို့ကအဲ့ဒီပုတ်ထားတက်မှာသူတို့က
ထိုင်းနိုင်ငံမဲဆောက်နီးမှာနေတဲ့ကလေးတစုဟာမြန်မာဘက်ကိုသွားပြီးမှုရှဖွေရာကနေမိုင်းနှင်းမိခဲ့ပြီးတေဆုံးဒဏ်ရာရတာတွေဖြစ်ခဲ့တဲ့အကြောင်းကိုပြောပြသွားတာပါအပြည့်အစုံကိုမကြခင်မှာနောက်ဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်တော်စု Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ13ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူ Santa Fe လူမှုအသိုင်းအဝိုင်းကြားမှာဝန်ထဲကြေကွဲနေကြပါတယ်။လွှတ်တော်မှ Randy Webner ကတော့စီးလုံးညီညွတ်မှုနဲ့အထူးတကားကြော်လွှားကြဖို့မနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။Texas ပြည်နယ် Santa Fe မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုတော့ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နေ့ဝင်ပစ်သူက Dimitrio Pagoras ဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးတောက်ချာနေ့မနေ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တန်မြတ်ရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုံဘုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Grash Airport ကပြောပါတယ်။အခုအခါမှာတော့လူသတ်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့ Pagorius ကကနေဦးတုံးကတော့ကြောက်မှတနက်နဲ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတတ်တည်ဖို့ရည်ရွယ်ခဲ့ပေမဲ့ကိုကိုကိုတတ်တည်ရဲတဲ့တတ်တိမရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။
ကျူဘာနိုင်ငံမှာတောက်ချာနေတုန်းကလင်းပြက်ကျခဲ့ပြီးတော့လင်းပေါ်ပါတဲ့တစ်ဆုံသွားတဲ့သူတွေအတွက်တနင်္ဂနွေလုံးခြေခွဲဝမ်းနည်းမှုဖြစ်နှစ်ရက်တာသတ်မှတ်ထားပါရယ်တောက်ချာနေတုန်းကလင်းပြက်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ကဆီကိုကခီးတဲ့အချို့ပါဝင်လူပေါင်း109ဦးတစ်ဆုံခဲ့ရပါရယ်အသက်ရှင်ကျန်ရစ်တဲ့3ဦးဟာလည်းပြင်းထန်တဲ့ကိုတင်အားရထားပြီးတော့ဆေးရုံမှာကုသနေရပါရယ်လင်းပေါ်ကမှတ်တမ်းတင် Black Box တလုံးကိုရှာဖွေတွေ့ရှိထားပြီးတော့အဲ့ကနေပြီးတော့လင်းဘာကြောင့်မလို့ပြက်ကျကြလဲဆိုတာကိုဖြေထုတ်နိုင်လိမ့်မယ်လို့ယူဆပါရယ်39နှစ်တက်တန်းရှိတဲ့737 Boeing လေယာဉ်ဟာမြို့တော်ဟာဗာနာကနေပြန်တက်ပြီးတော့မကြာခင်လေးမှာပဲညာဘက်ကိုရုတ်တရက်လမ်းကြောင်းပြောင်းသွားပြီးတော့မိခိုရီနဲ့အတူပြတ်ကျသွားတာလို့မျက်မြင်တွေက AP သတင်းဌာနကပြောပါရတယ်။လေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကတော့အမေရိကန်နဲ့ကျူဘာသက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်လမ်းညွှန်မှုတွေနဲ့အတူဒီစုံစမ်းဆွဆွေးမှုတွေကိုကူညီနိုင်ဖို့အတွက် Boeing ကုမ္ပဏီရဲ့နည်းပညာဆိုင်ရာအကူအညီပေးရေးအဖွဲ့တစ်ဖွဲ့ဆင်လွတ်ဖို့သူတို့အသင့်ရှိတယ်လို့ပြောပါရတယ်။ကျူဘာနိုင်ငံ The Cubania de Aviation လေကြောင်းလိုင်းလေယာဉ်ဟာအရှိကျူဘာမှာရှိတဲ့ Hogan မြို့ကိုသွားဖို့အတွက် Havana ကနေပြီးတော့ထွက်ခွာစဉ်ပြတ်ကျသွားတာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့တော်အနီးကသဘုံတို့နောက်ဆုံးထိ ंछ ုပ်ရာဒေသကနေ Islamic အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေကြောင်း Syria ရေးစံပြည်အဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိ ंछ ုပ်နိုင်မှာလည်းဖြစ်ပါတယ်။ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆလို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တိုက်ခိုက်သမားတွေနဲ့သူတို့မိသားစုတွေကိုတင်ဆောင်လာတဲ့ခီးသည်တင်ကားတွေမြို့တော်အရှိတ်ဘက်စီးရီးယားတဲကန်တရာဘက်ကိုဦးတည်သွားနေကြပါတယ် ဒီဒေတာကတော့ Syria နောက်ပိုင်းဒေတာတလောအတွင်းသဘုံထရာနောက်ဆုံးဒေတာလည်းဖြစ်တယ်လို့ Reuters သတင်း Agency ကဖော်ပြထားပါတယ
်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးပိုင်းမှာ American ကလုံငွေပြနေတဲ့ကိစ္စကိုတည်ရသာရှော့ချနိုင်ဖို့ခြေလှမ်းရတွေ American နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ဖက်စလုံးကပြောပါတယ်။တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလှုပ်ဆောင်မှုတွေကြောင့်တရုတ်ကရောင်းချတာဓာတ်ကို American ကအတော်လေးပိုဝယ်နေရတဲ့သဘောဖြစ်နေတယ်လို့American ဘက်ကဆွဆွဲလိုက်ပြီးတော့နှစ်ဖက်အစင်းမြင့်ကူစလဲပြီး Washington DC မှာဆွေးနွေးခဲ့ပြီးနောက်ဒီကြေညာချက်ပေါ်ထွက်လာတာပါ။နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုတွေကိုရှော့ချဖို့တရုတ်ဘက်က American ရဲ့ဝန်ဆောင်မှုနဲ့ကွန်ပစ်စီတွေကိုတိုးမြင့်ဝယ်ယူသွားမယ်လို့ကတိပေးလိုက်ပါတယ်။အသေးစိတ်အစီအစဉ်တွေရေးဆွဲဖို့အတွက် American ကူစလဲအဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုတွားရောက်မယ်လို့လည်း American သမ္မတအိမ်ပြီးတော့ကြေညာချက်မှာဖော်ပြပါတယ်။ညာနာပစ္စည်းပိုင်ဆိုင်မှုကိုအကာအကွယ်ပေးဖို့ရည်ကြီးတယ်ဆိုတဲ့အချက်နဲ့နိုင်ငံကုန်သွယ်ရေးမှာဒဏ်ညီများမှုရှိဖို့နှစ်ဖက်စလုံးကဆောင်ရွက်သွားကြမယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြပါရယ်အထက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်လွှတ်တော်မတ်ချော့ချူမာကတော့ဒီကြေညာချက်ဟာအပေါ်ရန်အနည်းငယ်ကိုသာဖော်ပြထားတယ်လို့ဆိုပါရယ်အမေရိကန်ကုမ္ပဏီတွေဘက်ကအမေရိကန်နည်းပညာနဲ့စီးပွားရေးလှုပ်ဝှက်ချက်တွေကန့်သတ်မှုတွေကိုမလုပ်ဘူးဆိုတော့မှသူ့ရဲ့ဈေးကွက်ထက်ကိုအမေရိကန်ကိုပေးဝင်မယ်လို့မကြမကြာပြောနေတဲ့အကြောင်းအထက်လွှတ်တော်အမတ်ချော့ချူမာကပြောပါရယ်အမေရိကန်ပစ္စည်းတွေကိုရေတူဝယ်ယူသုံးစွဲတဲ့သဘောနဲ့တော့ဒီပြဿနာကိုရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါရယ်ခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနေဆက်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ခွာသွားဖို့မြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေကအသံချဲ့ဆက်တွေနဲ့ကြေညာနေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကမြေပေါ်မှာဒုက္ခသည်6000လောက်ရှိနေကြပါတယ်။မနေ့စနေနေ့ကစပြီးမြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေဘက်ကအသံချဲ့ဆက်တွေနဲ့ကြီးညာနေတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့အထိထပ်ခါတလဲလဲကြီးညာနေတဲ့အကြောင်းမြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေရဲ့ကြီးညာချက်ကြောင့်လူတွေကြားမှာလဲစိုးရိမ်နေကြတယ်လို့နယ်စပ်မြေပေါ်မှာနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့မိုဟာမက်အာရစ်ကပြောပါတယ်။ဒုက္ခသည်တွေကိုဘင်္ဂလီတွေလို့ခေါ်ဝေါ်ပြီးမြမတရားစင်ရေအောက်မှာရှိတဲ့ဒေတာကနေထွက်သွားဖို့ဒါမှမဟုတ်ရင်တရားဆွဲခံရမယ်လို့ဗမာရိုဟင်ဂျာဘာသာစကားတွေနဲ့သတိပေးကြေညာနေတဲ့အကြောင်းပြောပါတယ်ဒေတာဆရာဘင်္ဂလားဒေ့ရှ်နေသားဆောင်တက်ကဒုတိယပိုမှုကြီးမန်ဇူရဲဟာဆန်ခန်းကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်ဒုက္ခသည်စခန်းကြီးမြမနေဆက်တလျှောက်ကတစ်ပင်တွေမှာအတန်ချက်ဆက်တွေချီပြီးသတိပေးကြီးညာနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်အတွက်သဘောတူထားပေမဲ့လို့လည်းကြန့်ကြာနေပါတယ်။ဌာနေပြန်ရေးလုပ်ငန်းစဉ်ကြန့်ကြာနေရတဲ့အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြန့်အလှန်အပြစ်ဖို့နေကြပါတယ်ရှင်
။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးဆက်ပြီးတော့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးတနင်္ဂနွေနေ့ကဆက်ပြီးဆွေးနွေးနေပါတယ်။စင်ကာပူနိုင်ငံမှာလာမဲ့ဂျွန်လ12ရက်နေ့ကြာလို့ရှိရင်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ရဲ့နှစ်ဦးရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဖြစ်လာရေးမှာမြောက်ကိုရီးယားဘက်ကလှုပ်လာနိုင်ခြေရှိတဲ့တားဆီးတွေကိုအကောင်းဆုံးဘယ်လိုမျိုးရင်ဆိုင်ကင်တွယ်မလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့နှစ်ဦးမိနစ်20ကြာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာပါလာမဲ့ဂျွန်လထိပ်သီးဆွေးနွေးပွဲဟာနှစ်နိုင်ငံကောင်ဆောင်တွေအတွက်ပထမဆုံးအကြိမ်ဖြစ်လာမဲ့အစည်းအဝေးပါမြောက်ကိုရီးယားဘက်ကမကြာသေးခင်ကာလတုန်းကလှုပ်ရှားလှုပ်ဆောင်မှုတွေကိုခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲပြန်ကြားရေးအတွင်းဝင်ယုံယောင်ဂျန်ကပြောပါရယ်သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်းတို့နှစ်ဦးဟာလာမယ့်အင်္ဂါနေ့ဝါရှင်တန် DC မှာတွေ့ဆုံကြဖို့လည်းရှိနေပါရယ်တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူးပေါင်းစီလေးချင်းမှုဟာကျူးကျော်ရန်စားဖို့ပြင်ဆင်ထားတာဖြစ်တယ်ဆိုပြီးတော့ဒီလေးချင်းမှုကိုဆက်လုပ်နေမယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကဂျွန်လထိပ်သီးဆွေးနွေးပွဲမှာပါနိုင်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကချင်းချောက်လာပါရယ်ဒါအပြင်တောင်ကိုရီးယားမှာ2016ခုနှစ်ကလေးကရှိနေတဲ့မြောက်ကိုရီးယားစားသောက်ဆိုင်အလုပ်သမား12ဦးကိုလည်းပြန်အပ်ဖို့မြောက်ကိုရီးယားချက်ချင်းဖွဲ့ကတောင်းဆိုနေပါတယ်။ဒီအမျိုးသမီးတွေကိုပြန်လွှတ်ပေးခြင်းအဖြစ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းဖို့အတွက်တောင်ကိုရီးယားဘက်ကဘလောက်လူလူလာလာရှိတယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ကဒီမြောက်ကိုရီးယားဘက်ကအမျိုးသမီးတွေကိုပြန်ပြီးဆွဲထားတာဆိုပြီးတော့မြောက်ကိုရီးယားကဆွဆွဲပါတယ်။ဒါမှမဟုတ်ဒီအမျိုးသမီးတွေဟာသူတို့ဆန္ဒနဲ့သူတို့တောင်ကိုရီးယားမှာလာပြီးတော့ခြေချသူတွေဖြစ်တယ်လို့တောင်ကိုရီးယားဘက်ကခိုင်မာပြောနေပါတယ်။
ဗနီဇွဲလားသမ္မတနီကိုလတ်မာဒူရိုကဒုတိယ6နှစ်သက်တမ်းအတွက်ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပါတယ်။ဒီရွေးကောက်ပွဲကအာနာရှင်ကိုနန်းတင်တဲ့ပွဲဆိုပြီးအတိုက်ခံတွေကသပိတ်မှောက်ထားသလိုနိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအများအပြားကရှုတ်ချပြောဆိုနေကြပါတယ်။တချင်ကကမ္ဘာထိပ်တန်းရေနံထုတ်လုပ်တဲ့ဗနီဇွဲလားနိုင်ငံမှာရေနံထုတ်လုပ်မှုကျဆင်းငွေကြေးဖောင်းပွားမှုဆန္ဒရိုက်ခါရှားပါမှုတွေနဲ့ပဋိပက္ခတွေကြီးထွားနေပေမဲ့လို့လဲသမ္မတမာဒူရိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတမာဒူရိုရဲ့အဓိကပြိုင်ဘက်ကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်ဖြစ်ပါတယ်။ဒါပေမဲ့လည်းအေဝန်ဂေးလီအသင်းတော်ရဲ့သင်းအုပ်ဇေဘီယာဘာတူစီကလည်းမာဒူရိုကိုဆန့်ကျင်တဲ့ဒုတိယမြောက်ကိုယ်စားလှယ်အဖြစ်ရှင်းပြနေတာကြောင့်ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်အနိုင်ရရေးကိုအထိနာစေပါတယ်။မာဒူရိုအနိုင်ရမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကရေနံအပေါ်ဒဏ်ခတ်ပိတ်ဆို့မှုအပါအဝင်ဒဏ်ခတ်ပိတ်ဆို့မှုတွေပိုပြီးဖြစ်လာနိုင်တယ်လို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းပိုပြီးတော့များလာနိုင်ပါတယ်ရှင်
။အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ကကီလာဝေးမီးတောင်ကနေပြီးတော့ဆီးထွက်လာတဲ့ချော်ရီကြောင့်အရေးပါတဲ့အဝေးပြေးလမ်းမကြီးပိတ်သွားနိုင်တဲ့အန္တရာယ်မှရှိနေပါတယ်။မီးတောင်ပေါက်ကွဲမှုကြောင့်ဖြစ်လာတဲ့အကြောင်းကြီး22ခုထဲကနှစ်ခုနဲ့ရှင်းရရှိနေတဲ့အဝေးပြေးလမ်းမကြီးကိုတော့ကန်ယူဒါမှတည်ထိုင်သူတွေအတွက်ထွက်ပေါက်လမ်းကြောင်းဖြစ်နေပါတယ်။အမေရိကန်ဘူမိဗေဒတိုင်းလာရေးဌာနကကောင်းကင်ကနေပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အရှေ့မြောက်ဘက်ကိုခက်မြမြန်စီးဆင်းလာနေတဲ့ချော်ရီတွေကတနအီကို290မီတာနှုန်းရှိနေတာတွေ့ရပါတယ်။ချော်ရီစီးဆင်းမှုကသမုတ်တရားကနေပြီးတော့ 1.4 ကီလိုမီတာလောက်အဝေးမှာလို့လည်းသိပ္ပံပညာရှင်တွေကပြောဆိုပါရတယ်။အကြောင်းကြီးတစ်ခုကနေပြီးတော့ချော်ရီတွေပန်းထွက်နေတာကမီတာ100လောက်အမြင့်ရှိတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။အိမ်လေးလုံးထပ်ပြီးတော့ဖြတ်စည်းပြီးဖြစ်တဲ့ဒီချော်ရီတွေကဒီနှုံးဒီလန်းကြောင်တိုင်းဆက်ပြီးတော့စီးဆင်းနေမယ်ဆိုရင်တော့အမှတ်139အဝေးပြေးလမ်းမကြီးကိုဒီညမှာပဲဖုံးလွှမ်းသွားမယ်လို့ Big Island KI ရဲ့ရပ်ဖက်ကာဝေးဌာနကပြောဆိုပါတယ်။ဒီဝေးပြေးလမ်းမကြီးတွေပိတ်သွားရင်တော့ထပ်ပေါက်လမ်းကြောင်တစ်ခုရှိရတဲ့2014ခုနှစ်တုန်းကချော်ရီနဲ့ပိတ်ခဲ့တဲ့လမ်းတစ်ခုကိုဖွင့်နိုင်မှုအတွက်အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။လမ်းတွေထပ်ပြီးတော့ပိတ်လိုက်ရင်တော့မဖြစ်မနေရွှေ့ပြောင်းကြဖို့ကိုလည်းဟာဝိုင်ပြည်နယ်ရဲ့အမျိုးသားအဆောင်တက်ကသတိပေးထားပါတယ်ချော်ရီကြောင့်မလို့စောက်အောင်40ပျက်စီးခဲ့ရတဲ့ရက်ကွက်နှစ်ခုကလူပေါင်း2000လောက်ကိုတော့ဘေးလွယကိုရွှေ့ပြောင်းပေးခဲ့ရပါတယ
်ကိုကိုနိုင်ငံမှာတော့ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာတဦးထပ်ပြီးသေဆုံးရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်ကိုကိုနိုင်ငံအနောက်မြောက်ပိုင်းအီကတ်တဲပြည်နယ်မှာ Ebola virus ကူးစက်ဖြစ်ပွားမှုမှာသေဆုံးသူ26ဦးထိရှိသွားပြီဖြစ်ပါတယ်
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံတခရိုင်မဲဆောက်အနီးဖုတ်ဖမြို့နယ်ဝေါ်လီကျေးရွာမှာနေထိုင်တဲ့မြန်မာကလေးတွေပါဝင်တဲ့ကလေးတွေဟာမြန်မာပြည်ဘက်မှုသွားရှာရင်းနဲ့လက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းနင်းပြီလို့တဦးသေဆုံးပြီးတဦးဒဏ်ရာပြင်းထန်စွာရတာကြောင့်ဖုတ်ဖမြို့နယ်ဆေးရုံမှာအရေးပေါ်ကုသမှုခံယူနေရပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံတခရိုင်ဖုတ်ဖမြို့နယ်မှာရှိတဲ့ဝလီကျေးရွာဆိုတာကတော့ထိုင်းနဲ့မြန်မာနယ်စပ်မှာနှစ်ဖက်လုံးမှာရှိနေတဲ့ကျေးရွာပါ။မြန်မာဘက်ကတော့ကရင်ပြည်နယ်ဝလီဒေသဖြစ်ပြီးအရင်တုန်းကတော့ DKBA ကရင်လက်နက်ကိုင်အဖွဲ့တွေစုမိုးထားတဲ့နေရာလေးဖြစ်ပါတယ်။အခုခါမှာတော့အဲ့ဒီနေရာကို DKBA တပ်တွေအပြင်မြန်မာတပ်တွေရဲ့လက်အောက်ခံနေကြောက်တပ်တွေကရင်လက်နက်ကိုင်တွေတွာလာလှုပ်ရှားနေတဲ့နေရာလေးဖြစ်ပါတယ်။မေလ19ရက်နေ့ကတော့ထိုင်းဘက်ကမှနေတဲ့ကလေးတစုဟာမြန်မာဘက်ကိုတွာပြီးမူရှာဖွေရကနေမိုင်းနှင်းခဲ့ပြီးတေဆုံးတံရရတာတွေဖြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတူကပြောပြပါဗ
ျ။မိုင်းပုံသမီမိတဲ့ထိုင်းကလေးအသေးတော့ဗောနော်အသက်ရှင်နေမှကလေးမှာဆောင်းဆောင်းလေးကွဲတော့ဗောနော်အဲဒါကြများတော့အခုက ICU ခန်းမှာရှိနေကြုံပဲဗော။ဟိုသူတို့ကအဲ့ဒီဖောက်ဖားပတ်ကမှာသူတို့ကူတော်ပြီးတော့သူတို့ဗာလဲမို့တော့ဗောဗော။ဟိုပကကန်ကူတော်တယ်။အဲဗမာပြည်ပကကန်ကူတော်တော့ဗောနော်ဘောတကဘောဗောမိုင်ဘုံတနီနီခလေးထိုင်းခလေးလားချက်ချင်းစီတော့လားပမာခလေးလားချိန်ရုံမှာလည်းပြန်ဆက်တယ
်ဒေသတွင်စစ်ပွဲတွေရှိနေတဲ့အတွက်လက်နက်ကင်တပ်တွေကလုံခြုံရေးအတွက်ချထားတဲ့ထောင်ထားတဲ့နေမိုင်းတွေဟာအဲ့ဒီဒေသမှာထောင်နဲ့ချီရှိနေပြီးလမ်းမဝင်ရောက်သူတွေနဲ့တရိတ်ဆန်တွေအတွက်ထိခိုက်မှုတွေကအများလို့လို့ရှိနေတတ်တာပါအချိန်ကြီးကြာလာတဲ့အခါမှာတော့မိုင်းတွေထောင်ထားတဲ့လက်နက်ကင်အဖွဲ့တွေတောင်မှကိုထောင်ထားတဲ့နေရာမြေပုံအသေးစိတ်ကိုတိဖို့အတွက်ခက်ခဲလာကြသလိုကိုထောင်ထားတဲ့မိုင်းကွင်းကိုပြန်နှင်းမိတဲ့ဖြစ်တွေလည်းရှိခဲ့ပါတယ်။အ Eddie Daha, Popramion and Minachesai Mashibi, Nanangan Jama, Tai Tai Dremuri Mashiao, Chak and Nia the Kule Pipare, Eddie Dama, Nitan Jare, Duri Miazuha, Dalmoki and Lumuri Pitabi, Nesada Shama, Hindi Hiria Shapuida, Chansai Duradin, at them we need out of Nia Pipare, Durega the Chogaro, Tanang and Ari Yashi Tadumia Pitabare, Pitia Bimaro, Dorego, Dora Jimalopo, Akulumu, Mine Tabido, Nimi Mago, Sore Dread.
ไทยอนาบายนี่ก็ตะดิเป้หมู่ฤทุบเปลี่ยนเก้บาเลยရှင်ပြည်ဝင်မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း ပုံမှန်ကြည့်ရှုနေကြ မြန်မာနိုင်ငံရဲ့ HIV AIDS ယောဂကာကွယ်ရေးလုပ်ငန်းတွေပြပရဲ့ထောက်ပံ့ငွေကြေးတွေဖြတ်တောက်ခံနေရတာကြောင့်ပြည်တွင်းမှာငွေကြေးတက်နိုင်သူတွေအနေနဲ့ကူညီထောက်ပံ့ကြဖို့ HIV AIDS ဝေဒနာရှင်တွေကိုအကူအညီပေးနေသူတွေကပန်ကြားပါတယ်ကိုဇော်ဝင်းလိုင်တွေ့ဆုံပြီးမြန်ထားပါတယ်
Okay
ဟုတ်ကျွန်တော်တို့မြန်မာယူစတာနက်ဝက်ကဒီအသက်ဆက်ရှင်ကနေပြီးတော့30နှစ်အတွင်းမှာရှိတဲ့လူငယ်တွေပေါ့နော်ဒါကဲပေါ်ပူလေးရှင်းကတော့ဒီအမျိုးသားချင်းချင်းစုံမတ်တဲ့သူတွေရဲ့ပြောချင်အမျိုးသမီးလိမ်လုပ်သားတွေရဲ့နောက်တစ်ခုကကျတော့မွေးစေ30နိုင်တဲ့ဒီလူငယ်တွေပေါ့နော်သူတို့ရဲ့မြန်မာတိုင်းနိုင်ငံတုန်းမှာရှိတဲ့ဟိုလွှမ်းခြုံပြီးကြမှာမြို့နယ်ဆက်ရှင်မြို့နယ်မှာရှိပြီး
်
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအချိန်ပို့ရှိသူများအတင်ပေါ့နော် MPG အနေနဲ့ကတော့ကိုရင်ချိတ်ဆက်ပြီးတော့ကျွန်တော်တို့အချိန်ပို့ရှိတဲ့သူတွေအခြေသွင်းမြင့်ကျင်းခြင်းလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေလို့နောက်တစ်ခုကကျတော့ HIV နဲ့ဟိုစားပေါ့နော်ဟိုကာကွယ်တက်ဆီကာကွယ်လုပ်ငန်းတွေဝန်ဆောင်မှုတွေမှာပေါ့နော်ဒီဟိုဒီ National AIDS Program နဲ့တွဲပြီးတော့ကျွန်တော်တို့နေသိချွေးနေခြင်းလုပ်ငန်းတွေပေါ့နော်အဲ့ဒါတွေလှုပ်ဆောင်ပေးနေပါတယ်နောက်အခြားကိုကျဆဆမှုနဲ့ဆိုင်တဲ့ကျွန်တော်တို့နောက်ရည်သွင်းပြည်မီတဲ့ဝန်ဆောင်မှုတွေရရှိဖို့အတွက်ကိုတော့အတိပေးတောင်းဆိုခြင်းလုပ်ငန်းတွေလုပ်ဆောင်နေပါတယ်ဗျာ
ဟုတ်ကဲ့အခုတော့အဖွဲ့တစ်ဖွဲ့ချင်းစီမှာဟိုကြုံတွေ့ရတဲ့အခက်အခဲတွေလည်းရှိမှာပဲလေဆိုတော့ကိုမျိုးမိထက်ကအရင်ရှင်းပြပါအောင်ဘလို့အခက်အခဲတွေများရင်ဆင်ရတယ်လဲ
အပြင်ဒီ HIV နဲ့ပတ်သက်ပြီးရမှာလုပ်ငန်းတွေမှာပေါ့ဗောနော်ဒီခွဲခြားမှုတွေကတော့ပထမဆုံးမြန်မာနိုင်ငံမှာတော့ရှိနေတုံးပဲအဲအထူးသဖြင့်နောက်တစ်ခုကတော့ဒီလူငယ်တွေကြားထဲမှာပေါ့လူငယ်တွေကြားထဲမှာ Pride လုပ်ငန်းတွေတော့လှုပ်လာတယ်ဒီ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလူငယ်တွေရဲ့ပူးပေါင်းပါဝင်မှုကတော်တော်လေးကိုအားနည်းနေတယ
်ဟုတ်ကဲ့မဆိုင်ဘယ်လို
ဟုတ်ကျွန်တော်တို့ဒီ HIV ကကွယ်ရေးလုပ်တဲ့လူတွေအတွက်ပေါ့နော်အခက်အခဲဆုံးလို့ပဲပြောလို့ရမယ်ဟာကဒီလုပ်ငန်းရှင်လို့ပြောတဲ့ KTV မာဆက်ကမန်နေဂျာတွေလုပ်ငန်းရှင်တွေရဲ့ HIV AIDS ကာကွယ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်မှုအရင်အားနေတာကကျွန်တော်တို့အတွက်အစိတ်ခေါ်မှုတစ်ခုပါပဲအဲသူတို့ရဲ့အတွေးမှာက HIV ဒီအများအားလုံးနဲ့ဆိုင်နေဆိုတဲ့ဟာကိုမတွေးတဲ့အချက်ကလည်းစိန်ခေါ်မှုတစ်ခုပါပဲနောက်တစ်ခုကကျွန်တော်တို့အတွက်ပေါ့နော်ခွဲခြားနေခြားဆက်ဆံမှုတွေကလည်းအဓိကအာ
ကျွန်တော်တို့အဖွဲ့အစည်းတွေပေါ့ဒီကိုရိုးလုပ်တဲ့လုပ်ငန်းတွေမှာဘယ်လိုခက်ခဲနေစမ်းလဲပြောကျွန်တော်တို့လက်ရှိလုပ်နေတဲ့ MBG နဲ့လုပ်တဲ့လုပ်ငန်းတွေမှာလည်းအဓိကကတော့ဟိုကျွန်တော်တို့ခွဲခြားဆက်ဆံမှုကတော့နော်အခုချိန်တည်းရှိနေရုံးပဲအချိန်မီပို့ရှိတဲ့သူတွေပေါ့မှာဟိုပြည်သူလူထုအတွင်းမှာရောနောက်ပြီးတော့ကျွန်တော်တို့အချိန်ပို့ရှိတဲ့သူတွေကိုယ်တိုင်ရအောင်ပေါ့နော်အဲ့လို လို့တာပဲလေဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်လက်ပတ်ဖို့အတိရမဝန်ထမ်းနေရှိမယ်တွားရေးလာရေးရှိမယ်သူတို့ပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ထောက်ကူပစ္စည်းတွေဝယ်ရတာရှိရှင်ရှိမယ်ပေါ့အခုကျွန်တော်တို့ကြားသိရတာကတော့ဒါပုံမှန်လေးလေးပြောကြမယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီရတယ်တဖြည်းဖြည်းရောချလာတယ်ဘာမှပြီးမြန်မာအစိုးရလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထောက်ပံ့ကူညီမှုကမရှိသလောက်နည်းတယ်ပေါ့နော်ဆိုတော့ခင်ဗျားတို့အနေနဲ့ရန်ကုန်ကအခက်အခဲတွေရှိတယ်ဘလို့အခက်အခဲတွေရှိတယ်ဆိုတာကိုရှင်းပြလို့ရမယ်
အဲကျွန်တော်တို့ဒီချမှတ်ထားတဲ့လမ်းစဉ်တွေမှာဆိုရင်၃နှစ်စာကျွန်တော်တို့ချမှတ်ထားတဲ့လမ်းစဉ်တွေမှာမှကျွန်တော်အခုလက်ရှိမှာရနေတာနိုင်ငံတကာရနေတာကျွန်တော်တို့အဖွဲ့အစည်းအနေနဲ့တစ်နှစ်စာပဲရနေတယ်ပေါ့နော်အဲအဲ့ဒီထဲမှာမှဟိုကျွန်တော်တို့ကဥတီအုပ်စုတွေဖြစ်တဲ့ဒီမွေးစေသုံးဆွဲတဲ့လူငယ်တွေလည်းရှိမယ်ဒီမျိုးသားချင်းချင်းဆောင်ရွက်တဲ့သူတွေရဲ့အမျိုးသမီးလေးတို့ဒါတွေရှိမယ်သူတို့တည်းလည်း HIV ကူးစက်မှုနှုန်းမှာဟိုအများဆုံးဖြစ်နေတယ်ပေါ့နော်ဖြစ်နေတဲ့ဖြစ်တဲ့အတွက်ကိုမှကာကွယ်ရေးလုပ်ငန်းတွေအတွက်လိုအပ်ချက်တွေအများကြီးရှိနေတော့မယ်အဲဆိုရင်တော့ဒီတနည်းစာပဲပေးထားတဲ့အတွက်နောက်2019-20ကျွန်တော်ရှေ့ဆက်ပြီးတော့ HIV တွေကအဲကူးစက်မှုနှုန်းတွေကတအားမြင့်တက်လာအောင်မလားပညာပေးလုပ်ငန်းတွေကဘတ်ဂျက်တွေမရှိရတဲ့အတွက်ကောလိုအပ်ချက်တွေကရှိနေအောင်မလားဒီကြားထဲမှာလူငယ်တွေဖြစ်တဲ့အတွက်ကော HIV ကလည်းဖြစ်နေသေးတယ်ဒီဟိုလူတူကနေကြွားကြထားတဲ့ဒီအုပ်စုတွေဖြစ်တဲ့အတွက်ကောအရန်ဆိုရင်မှုတွေကတော့ရှိနေတော့မှာပဲ
ဘုတော်တော်ထောင်းရော
ဟုတ်ကဲ့ဟုတ်ကဲ့ MBG ဒီတဲ့တယ်လို့ပါပဲကျွန်တော်တို့ဒီဒီပားကနေပြီးတော့ရရှိတဲ့ပေါ့နော်အလူငွေတွေနဲ့ကျွန်တော်တို့အခုလုပ်ငန်းတွေလည်းပတ်လှုပ်ဆောင်နေရတယ်ပေါ့အထူးသဖြင့်ကျွန်တော်တို့ကဟိုဒီဒီပားနိုင်ငံပေးတဲ့ဟာနဲ့ရေတူတွေအတွက်ပေါ့နော်ရေတူဆိုရတဲ့တနည်းစားလေးရှိသေးတယ်ဒါပေမဲ့ MBG နေနဲ့ကတော့ဒီကမ္ဘာရောင်မှုအဖွဲ့လိုမျိုးရှိရတော့ကျွန်တော်တို့သုံးနှစ်စာနောက်ဟို 5% လို့အပွဲလေးစီအရောသုံးနှစ်စာတော့ရတယ်ရေရှည်ရည်တည်နိုင်မှုတော့ကတော့ကျွန်တော်တို့မှာအခက်အခဲတွေရှိသေးပြည်တွင်းအဖွဲ့အစည်းနေလည်းတော့ဒါရှားတယ်ပေါ့နော်ဟိုခဏလာပြီးကျူလိုက်တဲ့အားပဲရှိမှတော့ကျွန်တော်တို့ program တွေအစီအစဉ်တွေလုပ်ဖို့တော့ကတော့ပြည်တွင်းလူရှည်စင်းနေလည်းတော့မရှိသေးပါဘူ
းမြန်မာအစိုးရရဲ့ကူညီပံ့ပိုးမှုကရောဟိုရန်ကုန်ဝင်အားဖြင့်တော့လကောင်းတခြားဒီဟို logistic တရားတော့လကောင်းပေါ့ဘလို့ကူညီပေးတာမျိုးရှိသလဲကူညီပေးတာရောရှိသလား
ဟုတ်ကဲ့ကျွန်တော်တို့ဟိုပါပေါ့နော်အခုရရှိပါဟိုအရင်အစိုးရလက်ထက်ထက်ဆိုင်တော့အခုအစိုးရမှာတော့ကျွန်တော်ဒီ HMB ADS ဆက်တွဲပေါ့နော်ဟို25တန်းတော့ပါဝင်ပေးနေတယ်ပေါ့နော်လက်ရှိမှာတော့
အားလုံး
တွဲဟိုကျွန်တော်တို့ဒီ
25တန်းဆိုတာမြန်မာငွေမြန်မာကျပ်ငွေ
ဒေါ်လာ
ဒေါ်လာ25
တန်းတော့ပါဝင်ပေးနေတယ်ပေါ့နော်တို့ဟိုမန်တတုံးဝယ်ဖို့ရဲ့နောက် ERTC ဝယ်ဖို့ပေါ့နော်ဆိုတော့ပါဝင်ပေးနေတယ်နောက်တစ်ခုကကျတော့ဟိုအရင်လက်ထက်ဆိုင်တော့ကျွန်တော်တို့ရဲ့ဒီလို community ပေါ့နော်ကျွန်တော်တို့ဒီ HMI ENDS လုပ်နေတဲ့ကွန်ရက်တွေပေါ့နော်ကျွန်တော်ပြည်သူအဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုတော့လက်ခံလာရတယ်ပေါ့နော်ဒါပေမဲ့နေသေးတယ်ပေါ့နော်ဒီထက်ပိုပြီးတော့လက်ခံဖို့တော့လိုပါသေးတယ်ဟိုကျွန်တော်တို့ပုံပေါင်းလှုပ်ဆောင်ဖို့ဟုတ်ကဲ
့ဟုတ်ကဲ့အဲ့လိုမျိုးရမုံငွေညော်နေလာတဲ့အခြေအနေကြောင့်ဒီခင်ဗျားတို့အခုညီပေးနေတဲ့ဒီဝေဒနာရှင်တွေပညာပေးလုပ်ငန်းတွေကိုဘယ်လိုမျိုးများထိခိုက်နိုင်တယ်လဲတယောက်ချင်းစီခတ်တူတူလေးဖြစ်ပေးလို့ရမလားကွန်မြူနတီရင်းစပြီးပြောပြပါ
ပြပါလို့ရှင်နေပဲဖြစ်ဖြစ်ပေါ့နော်ပြည်ရင်းလူရှင်နေပဲဖြစ်ဖြစ်ရမုံငွေအခိုက်အတန့်ရက်တန့်သွားမယ်ဆိုရင်တော့ဟိုခုနကလည်းကျွန်တော်ပြောသွားတဲ့လိုမျိုးပါပဲဒီ HMI နဲ့ပတ်သက်ပြီးတော့ကာကွယ်ရေးလုပ်ငန်းတွေမှာဟိုရော့ကျသွားမယ်ဆိုရင်ဒီကွန်တုံးသုံးဆဲမှုတွေရောကွန်တုံးဖြန့်ချီတွေရောကျွန်တော်တို့ဟိုနည်းသွားမယ်ပေါ့နော်နည်းသွားမယ်အခါမှာဆိုရင် HMI ကူးစက်မှုနှုန်းတွေကဒီထက်ပိုပြီးမှမြင့်တက်လာနိုင်မယ်လို့ကျွန်တော်အနေနဲ့ထင်တယ်အဲရမုံငွေတွေကဒီထက်ပိုပြတ်တောက်သွားမယ်ဆိုရင်တော့ဟိုဒီတခြားသောလုပ်ငန်းတွေရောဒီအဖွဲ့အစည်းတွေပါရည်ရှည်တည်တဲ့မှုအတွက်ဆိုရင်တော့တော်တော်ကြီးရွက်ခက်ခဲသွားပါလိမ့်မယ
်။မဆာကြီးရော
ဘာတွေဖြစ်လာနိုင်လဲဆိုတော့ကျွန်တော်တို့ရံမုံငွေမှမရှိတော့ဘူးဆိုလို့ရှိရင်ကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ကအရန်အနေသွားမယ်ပေါ့နော်။အဓိကကဘာပဲဖြစ်ဖြစ်မဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်နေတဲ့အတွက်ပေါ့နော်။ကျွန်တော်ကတော့ဒီရံမုံငွေပြတ်တောက်မှုဟို မြန်မာနိုင်ငံအတွက်ကိုပေါ့နော်ရန်ကုန်ဝေပြတ်တောက်မှုကိုမဖြစ်စေချင်ပါဘူးပြပအလှူရှင်နေအနေနဲ့လည်းပေါ့နော်ဘာဖြစ်လို့လဲဆိုတော့ HIV ဒီလူသားတိုင်းနဲ့ဆိုင်နေတဲ့အတွက်ရန်ကုန်ဝေပြတ်တောက်မှုအခြေအနေကိုကျွန်မအနေနဲ့ကတော့မဖြစ်စေချင်ပါဘူးနောက်တစ်ခုကပြည်တွင်းကအလှူရှင်တွေကလည်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကုသရေးလုပ်ငန်းတွေဒီမှာပေါ့နော်စိတ်ဝင်စားပြီးတော့ပေါ့နော်လုပ်ငန်းတွေလုပ်တဲ့အခါမှာထက်ဝင်ဖို့အတွက်အလှူရှင်တွေရှိဖို့လည်းလိုအပ်ပါတယ်နောက်တစ်ခုကပေါ့နော်ဒီပါကိုရောက်နေတယ်ကျမတို့မြန်မာနိုင်ငံကမြန်မာနိုင်ငံလူနိုင်ငံသားတွေအများကြီးရှိပါတယ်ပေါ့နော်ဒီလိုဟိုလူတွေနေနေလေကိုမြန်မာနိုင်ငံရဲ့ဒီ HIV AIDS လုပ်ငန်းစဉ်တွေမှာပေါ့နော်တက်နိုင်တဲ့ကဏ္ဍဘက်ကနေပြီးတော့ပါဝင်ပြီးတော့ပေါ့နော်ကျမတို့ဟိုဒီလုပ်ငန်းစဉ်တွေကိုရေရှည်လုပ်နိုင်ဖို့အတွက်ကိုတော့စဉ်းစားပေးဖို့လိုအပ်တယ်ဆိုတဲ့ဟာလေးပြောချင်ပါတယ
်ကိုတော်ရာထုံးဘက်ကရောဘယ်လိုမြင်လဲအခုဒီကျွန်တော်တို့
အဓိကဟုတ်ကဲ့ကျွန်တော်ဒီ HIVလာပေါ့เนาะကျွန်တော်လူမျိုးမျိုးဘာသာမျိုးအစင်တန်းမခွဲခြားပဲပေါ့เนาะဟိုကူးစက်နိုင်တဲ့အချိန်တွေမျိုးမျိုးကြောင့်ပေါ့เนาะကူးစက်နိုင်တဲ့အချိန်တွေရှိတဲ့အတွက်ကျွန်တော်ဒီတားဆီးကာကွယ်လုပ်ငန်းတွေအတွက်ရန်ကုန်မြို့ကြီးလေးပေါ့เนาะဖြတ်တောက်မယ်ဆိုလို့ဟိုပြတ်တောက်သွားမယ်ဆိုရင်တော့ဒါကျွန်တော်တို့အငြင်းတာများတယ်ပေါ့เนาะကျွန်တော်တို့ဒါနိုင်ငံတော်နဲ့ရဟုတ်စားပေါ့เนาะထိခိုက်နိုင်တဲ့အချိန်တွေတော့မှရှိပါတယ်ကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ပေါ့เนาะ HIV တားဆီးကာကွယ်လုပ်ငန်းတွေရတယ်များ80ရာခိုင်နှုန်းလောက်ပြီးပြပနေကျွန်တော်တို့ဟိုလာတဲ့ရမုံငွေနည်းနဲ့ပဲရက်တီလောက်ခံရရတယ်ပြတ်တော့သွားရင်တော့ကျွန်တော်လက်ရှိစင်းစရာတွေရပါတော့လက်ရှိအချိန်တွေရဲ့ကြောင်းမြန်ပြန်ဖြစ်ပြီးတော့ကျွန်တော်တို့ဟိုအရင်လောကလူမျိုးပေါ့နော်ပြန်ဖြစ်လာနိုင်တယ
်ဟုတ်အဲ့ဒါနဲ့တစ်ဆက်တည်းမေးရမယ်ဆိုရင်တော့တယောက်ချင်းစီပဲတစ်ခါပြန်မေးရမှာပဲဆိုတော့တကယ်လို့များပြည်တွင်းကလုပ်ငန်းရှင်ကြီးတွေပဲဖြစ်ဖြစ်ဟိုပုဂ္ဂလိကတိုးချင်းစီပဲဖြစ်ဖြစ်ဒါဆိုဟိုခင်ဗျားတို့လည်းကြားဖို့မလားမသိဘူးနိုင်ငံခြားမှာအမေရိကမှာဆိုလို့ရှိရင်ဟိုတမရဥပမာဆိုတူးချင်းစီကဒေါ်လာနဲ့ဒေါ်လာလူတဲ့ပတ်စံနဲ့သူကသူရုပ်ောက်ပွဲတန်းပေါင်းများစွာရပြီးတော့သူကရုပ်ောက်ပွဲကိုဝင်ပြန်ပြီးတော့နိုင်သွားလေ
။
အဲ့ဒီနီးပဲကျွန်တော်တို့ဒီမှာလည်းလုပ်လို့ရတာပဲလေ။ HIV NDS အတွက်တယောက်ချင်းစီက900လူလူ1000လူလူ
တန်း
နဲ့ချီပြီးလူတယ်ဆိုရင်လည်းတန်းပေါင်းများစွာရမှာပဲကျွန်တော်တို့။ဆိုတော့တူးချင်းစီကလုံကနေခဲကနေလုံငန်းရှင်တွေကလူလာရှိသလိုဟိုဟိုဘာပေါ့တော့တော့မတက်နိုင်တဲ့လူကလည်းတက်နိုင်သလောက်ကလေးပဲ900ပဲဖြစ်ဖြစ်1000ပဲဖြစ်လူတာမျိုးလည်းလုပ်လို့ရတယ်ဆိုတော့တကယ်လို့တို့လူကျင်နေဆိုရင်ရောခင်ဗျားတို့ဘယ်လိုဆက်သွယ်ရမလဲပြောပြပါဦ
းဟုတ်ဒီ HIV နဲ့ပတ်သက်ပြီးမှလုံနေတဲ့ကိုယ်ရည်ကြီးကိုကိုရှိရပါတော့ကျွန်တော်တို့ကဒီနေ့ကိုယ့်ရည်ဒီကိုယ်ရည်တခုချင်းစီကိုစားပြီးလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကျွန်တော်တို့မှလည်းဒီကိုယ်ရည်ကိုကိုရှိပါတယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တယ်ဆက်သွယ်ပြီးတော့လူတန်းကျင်နေဆိုရင်ပေါ့နော်ပြည်ပပဲဖြစ်ဖြစ်ပြည်တွင်းပဲဖြစ်ဖြစ်ပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားပဲဖြစ်ဖြစ်ပေါ့နော်အော်လူချင်းနဲ့ဆိုရင်တော့ကျွန်တော်တို့မြန်မာ user ရဲ့ Facebook page ကအီးမေးလ် address လေးရရှိပါတယ
်ဟုတ်ကဲ့
ဟုတ် www.facebook.com/myanmaruser ပေါ့နော် star မှာတော့ s ပါတယ်ဟုတ်အဲ့ဒါနဲ့နောက်တစ်ခုကမြန်မာ user.mys.mm@gmail.com ကိုဆက်သွယ်ပြီးတော့မှလူတန်းလေးရပါတယ
်ဟုတ်ဟုတ်ကဲ့မတန်ရ
ဟုတ်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကတော့အတိအကပေါ့နော်ဦးစားပေးလူအုပ်စုဖြစ်တဲ့အမျိုးသမီးလိမ့်လောက်သားတွေအတွက် HIV ကာကွယ်ရေးလုပ်ငန်းတွေလည်းထားပြီးတော့လုပ်နေတယ်နောက်တစ်ခုကစွမ်းဆောင်ရည်နှစ်တင်ပေးတဲ့ဒီအမျိုးသမီးတွေရဲ့အဲစွမ်းဆောင်ရည်နှစ်တင်ပေးတဲ့အလုပ်တွေကိုလည်းလုပ်နေတဲ့အတွက်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကိုဒီပြည်တွင်းပြည်ပအလှရှင်တွေကစိတ်ဝင်စားလို့လှူချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အီးမေးလ် sinnetwork2017@gmail.com ကိုဆက်သွယ်ပြီးလှူဒါန်းနိုင်တယ်လို့ကျွန်တော်တို့ရဲ့ဒီဆင်းမြန်မာ Facebook ကိုလည်းထိတ်ဆက်ပြီးတော့လူတန်းနိုင်ပါလေရှင
်ဟုတ်ကဲ့ကိုတော်ရထွန်
းဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအစ်ရှိပုရှိသူများအတင်းတို့ကျွန်တော်လူဆက်သွယ်လူတန်းလို့ရှင်တော့ကျွန်တော် mpg.myanmarpositive.gmail.com ကိုလည်းဆက်သွယ်လူတန်းနိုင်လို့နောက်အခုက www.myanmarpositive.org ကိုလည်းဆက်သွယ်ပြီးတော့ကျွန်တော်တို့လူတန်းနိုင်ပါလေခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးကမ်းပါရှင်တော်တာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာမြန်မာနိုင်ငံရဲ့အကြီးဆုံးရွှေတူးဖော်ရေးကုမ္ပဏီဖြစ်တဲ့အမျိုးသားကြီးဝါတုတ်တက်ရေးကုမ္ပဏီနဲ့အစိုးရချုပ်ဆိုထားတဲ့စာချုပ်ကိုဝန်ကြီးဌာနဘက်ကပယ်ဖျက်လိုက်ပြီးအစိုးရကိုပေးသွင်းဖို့ကြံနေတဲ့ရွှေတွေရဖို့တရားစွဲတော့မယ်ဆိုတဲ့သတင်းပါအစိုးရဘက်ကရစရာရှိတာကလည်းနည်းနည်းနော်တော့မဟုတ်ပါဘူးပိတ်တာ1200ကျော်ရှိတယ်လို့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥဆောင်ညွှန်ကြားမှုဥဒဏ်တိုင်ကမေလ18ရက်နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းဒင်းနောက်တွေမေးတာကိုဖြေကြားအမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒါဟာလက်ရှိရွှေပေါက်ဈေးနဲ့တွက်ရင်ကျောက်ငွေဘီလီယံ130ဒေါ်လာနဲ့ဆိုသန်း80ကျော်ဘိုးလောက်ရှိနေတာမို့အတော့ကိုများပြားတဲ့ပမာဏပါအစိုးရနဲ့ဦးစိုးထွန်းရှိဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘလို့စာချုပ်ချုပ်ခဲ့ကြသလဲအခုလိုစာချုပ်ဖျက်သိမ်းတရားစွဲရမယ့်အခြေအနေအထိဘလို့ရောက်ခဲ့ရသလဲဒီအဖြစ်အပျက်တွေကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲသိမ်းမြို့နယ်မိုးတီမိုးမီဒေသဧရိယာဧက6100ကျော်ရှိတဲ့လုပ်ွက်ကြီးအေမှာရွှေတူးပေါ်ခွင့်တင်တာခေါ်ယူခဲ့ပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်အတွက်ရွှေစင်5.589တန်းတနည်းအားဖြင့်ရွှေပိတ်တာချိန်3400ကျော်ပေးမယ်ဆိုပြီးလေးလံဆွဲခဲ့ရမှာလေးလံအောင်မြင်ပြီးလုတ်ကင်ခွင့်ရခဲ့ပါတယ်။စာချုပ်ပါစီကံတက်မှတ်ချက်တွေအရကုမ္ပဏီအနေနဲ့တင်တာအောင်တာကနေ2012ခုနှစ်မတ်လအထိပြင်ဆင်ချိန်ကာလအဖြစ်တက်မှတ်ထားပေးပြီး2012ဧပြီလကနေစာချုပ်တက်တန်းကုန်မဲ့2016ဖေဖော်ဝါရီလ26ရက်မတိုင်မီအထိတလကိုရွှေစင်83ပိတ်တာစီပေးသွင်းရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာတော့ကုမ္ပဏီဟာတက်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိပါဘူး။အကြောင်းပြချက်ကတော့ထူထောင်မှုကာလအချိန်နည်းတယ်။နောက်ပုတ်ပြက်စနစ်နဲ့ရွှေ9တန်ခွဲကျော်ကို9နှစ်အတွင်းပေးသွင်းရမှာတိုးတောင်းလွန်းနေဆိုပြီးစာချုပ်ကိုပြန်ပြင်ချုပ်ပေးဖို့သမရစီတင်ပြပါရယ်အဲ့ဒီအချိန်သမရယုံကလည်းခွင့်ပြုတာမို့2013ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစာချုပ်ကိုပြန်ပြီးပြင်ဆင်ချုပ်ဆိုကြပါရယ်အဲ့ဒီလိုပြင်ဆင်ထားတဲ့စာချုပ်အရာကုမ္ပဏီဟာငကိုပုတ်ပြက်9နှစ်လုတ်ကင်ခွင့်နေရာမှာ10နှစ်လုတ်ကင်ခွင့်ရခဲ့ပါရယ်စာချုပ်အရာရွှေပေးသွင်းမှုကိုပထမထူထောင်မှုကာလပထမထုတ်လုပ်မှုကာလဒုတိယထူထောင်မှုကာလနဲ့ဒုတိယထုတ်လုပ်မှုကာလဆိုပြီး၄ပိုင်းပိုင်းလိုက်ပါတယ်။ပထမထူထောင်မှုကာလမှာတော့ငကိုစာချုပ်အရာတလကိုရွှေ83ပိတ်တာနဲ့6လအတွက်ရွှေ438ပိတ်တာပေးသွင်းရပါမယ်။နောက်ပိုင်း2014 January လကနေ2015 March လအထိတလကိုပြန်မြရွှေ24ပိတ်တာစီ2015 April လကနေ ဒီဇင်ဘာလအထိတလကို36ပိတ်သားစီ2016နှစ်စန်းကနေ2019စက်တင်ဘာလအထိတလကိုပိတ်သား60ပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ
်။ဒါပေမဲ့လည်းဥဆိုးတွင်းရှင်ဥဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာရွှေကိုဆက်ပြီးထုတ်နေပေမဲ့အဲ့ဒီစာချုပ်ပါအတိုင်းအစိုးရကိုရွှေပေးသွင်းနိုင်ခြင်းမရှိခဲ့ပြန်ပါဘူး။ဒီအတွက်ကုမ္ပဏီဟာအစိုးရအဖွဲ့စီထပ်ပြီးတင်ပြတဲ့အတွက်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့2014စက်တင်ဘာ12ရက်နေ့မှာစာချုပ်ကိုဒုတိယအကြိမ်ပြင်ဆင်ချုပ်ဆိုခဲ့ပြန်ပါတယ်။ဒီလိုပြင်ဆင်ရမှာငွေသတ်မှတ်ချက်ဖြစ်တဲ့၈နှစ်အတွင်းရွှေ9တန်ခွဲကျော်ပေးသွင်းရမှာကိုမပြင်ဆင်ဘဲလစဉ်ရွှေပေးသွင်းရမယ့်ပုံစံကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။အထူးပဲကတော့2016ခုနှစ်ကုန်အထိပိတ်သာ360လောက်ပဲပေးသွင်းဖို့လိုပြီးနောက်ဆုံး3နှစ်ဝန်းကျင်မှာမှပိတ်သာ3000ကျော်ပေးသွင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုက်လျောလိုက်တဲ့ပုံရပါတယ်
။နောက်ပိုင်း2015မတ်လကုန်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်တက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမရဦးသိန်းစိန်အစိုးရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းလဲရွှေတွေမပေးသွင်းနိုင်ဘူးလို့တန်ရစာတားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစီကိုတင်ပြလာပြန်ပါတယ်။ဒီခါဝင်ကြီးဌာနဘက်ကအငိမ့်စားတတ်တူတွင်အရာတန်းတွေပညာရှင်တွေကျွမ်းကျင်သူတွေပါဝင်တဲ့တက်ပါတီတတိယအဖွဲ့ကိုဖွဲ့ပေးပြီးလွတ်လပ်စွာစုံစမ်းစစ်ဆေးစေပါတယ်။နောက်ဆုံးအဲ့ဒီအစီရင်ခံစာတင်ပြချက်အရကုမ္ပဏီဟာသတ်မှတ်ထားတဲ့နှစ်မှာသတ်မှတ်ထားတဲ့ရွှေတန်ချိန်ပမာဏအတိုင်းပေးသွင်းနိုင်တယ်။ဒါကြောင့်စာချုပ်ကိုပြင်စရာမလိုဆိုပြီးအကြံပြုတင်ပြခဲ့ပါတယ်။အဲ့ဒီအကြံပြုတင်ပြချက်အတိုင်းဝင်ကြီးဌာနဘက်ကစာချုပ်ကိုပြင်မပေးတော့ဘဲကုမ္ပဏီအနေနဲ့စာချုပ်ပါအတိုင်းသတ်မှတ်ရွှေတွေကိုပေးသွင်းဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကသတ်မှတ်ရွှေပမာဏမပေးသွင်းနိုင်ဘဲ2018 February လမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရပ်ဆဲတာခံရပါတယ်။တဆက်တည်းစာချုပ်ပါစီကံချက်အရရပ်ပေါင်း90အကြာမေလ19ရက်နေ့မှာအစိုးရဘက်ကစာချုပ်ကိုအပြီးရက်ဆဲလိုက်ပြီးဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီဘက်ကငွေကြေးအရင်းနှီးအများကြီးစိုက်ထုတ်လုပ်ကင်ထားတဲ့လုပ်ငန်းကြီးရပ်ဆိုင်းရမှာဖြစ်တယ်လို့အလုတ်သမားအတော်များများလည်းအလုတ်လက်မဲ့ဖြစ်ကြရမှာပါ။ဒါအပြင်ကျပ်ငွေဘီလီယံ110လောက်ပေးလျော်ရဖို့ရှိတဲ့အစိုးရရဲ့တရားစွဲတာကိုလည်းခံရအောင်ပါပါ။
ဖြစ်စဉ်အားလုံးကိုခြုံငုံကြည့်လိုက်ရင်အရင်အစိုးရဆက်ဆက်ကလုတ်ခဲ့ကြတဲ့အစိုးရတင်တာရအောင်ဖြစ်နိုင်မဖြစ်နိုင်အသေးချာမစူးစမ်းပဲကြေးများများပေးပြီးတင်တာဆွဲတင်တာရလုပ်ငန်းလုပ်ရင်အဆင်မပြေရင်အစိုးရစီတင်ပြအစိုးရကလည်းလွယ်လွယ်ပြင်ပေးဖြတ်ပေးအလျှော့ပေးအဲ့လိုလုပ်နိုင်ရေးအတွက်လက်ပေးလိုက်ယူတဲ့အများကြီးဖြစ်ဆိုတဲ့အခြေအနေမျိုးကိုတွေ့မြင်နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ် NLD အစိုးရလက်ထက်မှာအဲ့လိုအမှားမျိုးကိုပြင်ဆင်ပြီးအဂရီတရားကင်းကင်းပဲလိုက်မှုမရှိပဲပြဿနာတွေကိုကင်တွယ်ရင်ခုလိုအခြေအနေမျိုးပေါ်ပေါက်လာတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အပြီးမှာတော့မအေးတဏ္ဍာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးပါမယ်ဒီပတ်မှာငိမ့်ချမ်းရေးအတွက်အထူးစီစဉ်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင
်ကဘာမီငိမ့်ချမ်းမလူတွေငိမ့်ချမ်ချိုးတွေခေါင်းလုံးသာအမီတွေငိမ့်ချမ်းပြူSay good yeah.
မင်္ဂလာပါရှင်မြန်မာနိုင်ငံပါဝင်ကမ္ဘာနေရာအနှံ့ပြားစစ်ပွဲတွေကျင်းပတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတက်ကြီးရွယ်အိုတွေပါဝင်ပြစ်မဲ့ပြည်သူတွေတေကြေဒဏ်ရာရထိခိုက်နေရတဲ့ပြည်ပခန့်နဲ့မငြိမ်းချမ်းမှုတွေချုပ်ငြိမ်းမှုရည်စုပြီးငြိမ်းချမ်းရေးတခြင်းလေးတွေနဲ့ဆူတောင်းပေးကြရအောင်ပါနော်ပြည်သားခံဆွဲတော်ရရှင်အင်္ဂလိပ်လိုရေးလာတာမှာတော့ဘာအကြောင်းနဲ့ပဲဖြစ်ဖြစ်တိုက်ကြခိုက်ကြတာတွေကိုရပ်ပြင့်တင်ပါတယ်အပြစ်မဲ့ပြည်သူတွေကလေးငယ်တွေအမျိုးသမီးတွေတက်ချီရွယ်တွေအပါအဝင်လူသားအလုံးရဲ့အသက်ကိုတန်ဖိုးထားပြီးတော့ငြိမ်းချမ်းမှုရအောင်အတွက်ညှိနှိုင်းတင်ပါတယ် အပြစ်မဲ့ပြည်သူတွေစစ်ပွဲတွေကြားထဲမှာတည်ကြည်နေတာကိုဘာကြောင့်ကြည့်နေရမှာလဲလူသက်တွေကိုကယ်တင်ဖို့စစ်ပွဲတွေရမှာရပါမယ်ဆိုရဲရေးလာပါတယ်မျက်ကြည်ဆိုတဲ့သောရရှင်ကတော့တစ်ဖက်ကအာနာတစ်ဖက်ကတန်ရန်ဇာတဂျားရိခမြေစာပင်ခလေးနဲ့ပြည်သူတိုင်းတစ်ပေါင်းဝမ်းတောင်အောင်လို့လုံနေကြမှာလားတတိတရားထားကြပါလက်နဲ့ကိုင်းများသူတို့ကောင်းတန်ကားတွေလဲလာသည်မြခလေးတွေလက်ခံထားမြမပြည်ကြီးမြမြနိုးကြပါမှတိုးပွားမှာပါဗျာဆိုပြီးရေးလာပါလိလင်းလင်းကတော့စစ်ပွဲတွေဘာကြောင့်ဖြစ်လဲကိုပိုင်လွတ်လပ်ခွင့်အတွက်လားတယံဇာတအတွက်လားဘာကြောင့်ပဲဖြစ်ဖြစ်ပညာမဲ့နေတာကတော့အမှန်ပါပဲစစ်ပွဲတွေရှိနေတဲ့မြန်မာနိုင်ငံဆိုတာပညာမတတ်တဲ့နိုင်ငံအဖြစ်နဲ့သာငင်းငင်းရေးကိုပညာဖြစ်နိုင်ရယူပါမြန်မာတဲ့အညာတော်ဆိုတဲ့တော်ရှင်ကတော့အလုံးငင်းငင်းပါစီလို့ကြောင်းထို့ကြောင့်လေလောဘဒေါသတွေလျှော့ပြီးတော့မေတ္တာတွေပွားများပို့တာညက်ပါတဲ့ကောင်းဆက်နိုင်ဆိုတဲ့သောရရှင်ကတော်ပါတော့ရက်ပါတော့လူတွေဆိုရင်ပေါ့လေဆိုပြီးတော့စစ်ပွဲတွေရက်ကြပါဆိုပြီးတော့ Facebook မှာပြောလာပါတယ
်ဆမ်လာခဲ့တဲ့ချာကြီးလေးပြန်လေးရလာနဲ့တော့မောင်းတယ်ယာချီတဲ့ညချာရမြောမိတယ်ဆိုရင်ထိုင်လန်းစိတ်တွေကပါနေShe's a lady
ဆိုထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့တခြင်းတွေကအစားသားလေးတွေလို့သောရရှင်တွေတော်တော်များများလေးတောင်းဆိုနေကြမယ်ထင်ပါတယ်နော်လက်လက်ကျယ်ဆိုတဲ့သောရရှင်ကမောင်မောင်စော်လက်ကိုအောင်ကြည်လက်တအိုးလင်းလင်းတို့တီးဆိုထားတဲ့မြမပြည်ကြီးငိမ့်ငဲမာစီဆိုတဲ့တခြင်းထုတ်လွှင့်ပေးစေခြင်းပါတယ်တခြင်းစားသားတွေကအတိုင်းပဲတောင်းဆိုပြပါတယ်အမှန်တကယ်လဲကျွန်တော်တို့မြမပြည်ကြီးငိမ့်ငဲမာတော့လို့ဆိုလာပါတယ်ဒီတခြင်းထောက်တဲ့နောက်ထပ်သောရရှင်ရွှေတော်ပြော်ဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE ဒီနေ့မြန်မာနိုင်ငံပြည်내တော်တော်များများမှာစစ်ပွဲတွေဖြစ်နေကြတယ်။အဲ့လိုဖြစ်ရတာဟာမြန်မာတပ်မတော်တစ်ခုတည်းကြောင့်တော့မဟုတ်ပါဘူး။နှစ်ဦးနှစ်ဖက်ကြောင့်ပါ။ဒါပေမဲ့အဆိုးဆုံးခံရတာကတော့ပြည်သူတွေပါမယ်ဧသနာကျော်ကြီး။တစ်ခုတောင်းဆိုပါရစေ။ဂျီလက်မမောင်ဇော်လက်တအိုလင်းလင်းနဲ့ကိုအောင်တို့တည်ဆူထားတဲ့မြန်မာပြည်ကြီးငိမ့်ငမ်းပါစေဆိုတဲ့တခြင်းနားဆင်ပါရစေ။မျှော်နေပါမယ်တဲ့။ရန်တိုင်းဦးကတော့စစ်ဆိုရင်ကဘာကြီးရဲ့ဘယ်နေရာမှာမှမကြားခြင်းမမြင်ခြင်းမှာငင်းရဲ့ရဲ့အိမ်မက်ကိုလန့်နှုတ်အောင်လို့ဘယ်သူတွေလှုပ်တာလဲကဲပြောတကယ်ကအစ်စ်ကဘယ်သူလဲဘာကြောင့်စစ်ကိုဗန်ဒီးခြင်းနေတာလဲဘာအတွက်လဲဘယ်သူအတွက်လဲကဲပြောတဲ့ကိုစောင်းကလည်းစစ်ပွဲတွေရဲ့အရင်းမြစ်ကလောဘဒေါသမောဟတရားတို့ကြီးထွားလာခြင်းကစတာပါအဲ့တော့လောဘဒေါသမောဟတရားတို့ကိုငိမ့်သက်ခြင်းဒီတာငိမ့်ချင်းချင်းရဲ့အရင်းအမြစ်ပါလို့ရေးလာပါတယ်အေဂရီမောင်ကလူသားတွေရှိနေရင်စစ်ဆိုတာလည်းရှိနေမှာပါစစ်ပွဲနဲ့ဝေးရရင်လူဖြစ်ပြရစေလူသားအလုံးငြိမ်းချမ်းကြပါစေလို့ဆိုလိုပါတယ်မြင့်ဦးကတော့စစ်လက်နဲ့တွေအဓိကရောင်းချနေတာဘယ်သူတွေလဲမတုံးစမ်းပါနဲ့စစ်လက်နဲ့ထုတ်ရင်စစ်ပွဲရှိနေမှာပါပဲတဲ့ရဖလွန်ဆိုတဲ့သောရရှင်ကလည်းလက်နဲ့တနက်ရှိသောနေရာဘယ်သောအခါမှငြိမ်းချမ်းခြင်းမရှိနိုင်ပါဆိုပြီးတော့ဒီလက်နဲ့တွေကိုအပြစ်တင်လာပါတယ
်Shatazo Ya la toma sigue en mi gondo La pa mone La pa wane Tira
the cat way at the lonely road and never born in no le phong da se yeji ao yo quiero mine yo owe pero pim le ba tas dim le
ဒါဆိုရဲတောရရှင်တန်ဃာတစ်ပါးဖြစ်ပုံရပါတယ်เนาะဒီတောရရှင်ကဒီမြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေရောတစ်ကမ္ဘာလုံးပေါ်ကစစ်ပွဲတွေအားလုံးခြုံငိမ့်ပါစေဆိုပြီးအခုလိုမျိုးမြေတောင်ပို့လာပါတယ
်ကချင်ပြည်နယ်ကစစ်ပွဲတွေကင်းပြည်နယ်ကစစ်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေနိုင်ငံရဲ့နေဆက်တွေမှာရှိရှိသမျှစစ်ပွဲတွေကမ္ဘာကြီးရဲ့ဘယ်ရက်ကမဆိုရှိသမျှစစ်ပွဲတွေအားလုံးအမြန်ဆုံးခြုံငိမ့်ကြပါစေတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတိုင်ပင်မှုတွေဖြေရှာမှုတွေနားလည်မှုတွေယုံကြည်မှုတွေအမြန်ဆုံးတည်ဆောက်နိုင်ကြပါစေအပြင်ပါရိတာအန်ဒီယာတွေကင်းစင်တယ်လို့အတွေ့အစစ်တာလောဘဒေါသမောဟစတဲ့အန်ဒီယာတွေလည်းကင်းကြပါစေသရဝမန္တမြဘေးမခအေးမြကြပါစေသရဝမန္တရွေတရားတွေ့အင်းငင်းချမ်းသာရှိပါစေသရဝများစွာဘေးရန်ကွာချမ်းသာကြပါစေတက်ရှိချမ်းမာစိတ်ချမ်းသာလူရဆန္ဒပြည့်ကြပါစေ
အားဆန်းဆိုတဲ့တော်ရရှင် Facebook မှာလာရေးတာကတော့ကျွန်တော်က1992ခုနှစ်အာနာရှင်အစိုးရခေတ်မှာခလာရ86ကအောင်လောက်ရွာကိုမီးရှို့မောင်းထုတ်တော့ကထွက်ပြေးလွတ်မြောက်လာသူတူပါတဲ့အခုအမေရိကန်ပြည်အောင်စုလူဝီဇီယားနာပြည်နယ်မှာရောက်ရှိနေထိုင်နေပါတယ်ဝါရှင်တန်ဒီစီမြို့တော်မှာအစားဆောင်စူတောင်းပွဲကိုမရောက်နိုင်ပေမဲ့မိသားစုလိုက်အစားဆောင်ခြင်းအမှုမှာပါဝင်ပြီးတော့မနေ့ဆန်တဲ့ညစာတွေကုန်ကြမဲ့ပတ်စံကို ITV အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအတွက်အလှငွေထည့်ခြင်းဖြင့်ပါဝင်ပါတယ်ဆိုပြီးရေးလာပါတယ်ရှင်ဟုတ်ကဲ့အမတန်ကောင်းမွန်မွန်မြတ်တဲ့ဒပိုင်းတိုင်းလောက်ဆောင်တဲ့မိသားစုပရာဟိတလုပ်ငန်းဖြစ်ပါတယ်เนาะ channel ဆိုတဲ့သောရရှင်ကလည်းစစ်ပွဲတွေဒီငိမ့်ငိမ့်ရေမရသေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုရေးလာတာပါ
တကယ်လို့များမြန်မာနိုင်ငံထဲမှာရှိတဲ့လူတွေအားလုံးကိုကိုနဲ့အမျှချစ်ရင်ဘာလို့နေတိုင်းတိုက်ပွဲဖြစ်နေတာပါလဲအခုလက်ရှိ NCA စာချုပ်ကိုကြည့်လိုက်စာချုပ်ချုပ်ထားရင်းနဲ့တိုက်ခိုက်မှုကတစ်ဖက်ဘယ်သူကယုံတော့မှာလဲဗျာပြည်သူတယောက်အနေနဲ့နိုင်ငံတော်ကိုငေးချင်ပါတယ်ကျေးဇူးပါ
တဲ့နှလုံးကြားကနန်းလေးတွေလဲပေါ်ပေါ်လုံးလုံးထိုးရောက်တက်ခဲ့ပြီစင်မပြေတဲ့ဘဝအတွက်ငိုပါနဲ့ကလေးလေးရဲ
့ဒီနေ့ကလာတော့နောက်နေများစွာလဲစစ်စစ်မဲ့ပြောင်းလဲပြောင်းလဲသမျှဖြစ်ဖို့မလွယ်အိမ်မက်များမလာခဲ့No one is clean, yeah.
Show me what you tell me, and so I'll show you my way.
Show me my way. Deep in my soul, God, tonight I'm.
မကုံဝါနဲ့ကလေးရဲ့ဆိုတဲ့ဒီတခြင်းကိုတော့အာဇာနီဟဲလီနီနီခင်စောပူပူနဲ့ငငယ်လေးတို့တည်ဆူထားပါတယ်ရှင်။တရင်တော့ညီမငယ်တယောက်ကလည်းငိမ့်ငဲစီစဉ်ပါတယ်မြန်မာပြည်တဲ့။ဒီနေ့တော့ပြည်သူတွေစီကိုငိမ့်ငဲရေးတရင်လေးတွေလည်းထောက်လွှင့်ပေးနိုင်တဲ့အခြေအနေကိုရောက်ချင်ပါတယ်ဆိုပြီးတော့အခုလိုဆူတောင်းလာပါတယ်
။မြန်မာပြည်ကမငိမ့်ငဲနိုင်တဲ့စစ်ပွဲတရင်တွေအထူးသဖြင့်တိုင်းရင်းဒေသကနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့တရင်တွေဒုက္ခသည်တွေအသက်ဘေးလူပြီးတော့ပြေးရတဲ့တရင်တွေကိုတင်ပြရတဲ့အချိန်တိုင်းမှာစစ်ပြေးဒုက္ခသည်တွေရဲ့အတန်တွေစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့အတန်တွေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဘာကြောင့်တိုက်ရတယ်လဲဆိုတဲ့ပြောတဲ့အတန်တွေနောက်မြန်မာတပ်မတော်ဘက်ကလိုက်လံပြီးနည်းမြေရှင်းလင်းနေပါတယ်ဆိုတဲ့ထုတ်ပြန်ချက်တွေကြားရတိုင်းမြင်ရတိုင်းနားထောင်ရတိုင်းရင်ထဲမှာမကောင်းမဲနဲ့နာကျင်ထိခိုက်ပြီးစိတ်ထဲတော်တော်လေးမငြိမ်းချမ်းနိုင်ဖြစ်ရပါတယ်။ဒီတိုက်ပွဲစစ်မီးတွေကဘလို့မှမငြိမ်းနိုင်သေးပါဘူး။နှစ်ဖက်ပြောစကားတွေလည်းထက်လာပြီးစစ်ရေးနဲ့မဖြစ်ရှင်းပါဘူး။နိုင်ငံရေးနဲ့ဖြစ်ရှင်းကြမယ်။စကားဝိုင်းမှာတွေ့ကြမယ်ဆိုတဲ့ထုတ်ပြန်ချက်တွေကလည်းနံပါတ်အစင်တွေပဲများလာပြီးတော့သတင်းတင်ပြရတဲ့သူတွေမှလည်းရက်စွဲတွေနေစွဲတွေသာပြောင်းလာတယ်။ဖြစ်စဉ်တွေအဖြစ်ပြက်တွေကထပ်တူပဲဖြစ်နေတော့မယ်။စစ်ပြေးဒုက္ခတွေတွေပြည်သူတွေရဲ့အပူမီးတွေကမငိမ့်နိုင်သေးပဲနဲ့တောက်လောင်နေကြဆဲပါပဲစစ်ရက်ပါစစ်ရက်ပါဆိုပြီးတော့ဆန္ဒထုတ်ဖော်ပြီးတော့ငိမ့်ညမ်းစွာပြောနေကြတဲ့ပြည်သူတွေမှလည်းအာခေါင်တွေလည်းကွဲရင်တွေလည်းကွဲနေကြပြီရင်ကွင်းပိုက်ကလေးလေးကိုပိုက်လူမမဲကလေးတွေကိုလက်ကနေဆွဲအသက်ကြီးတဲ့အဖွာအိုတွေကိုကြောကနေပိုးနေမကောင်းတဲ့လူမမာတွေကလည်းကို့အသက်ဘေးရလွတ်အောင်ဒီရွဆွဲပြီးတော့ပြေးအမျိုးသမီးတွေလည်းမျက်ရည်တွေ့တွေ့ကြတိုင်းပြည်ကကြီးခနေရတဲ့အဖြစ်ဆိုးကနေပြီးတော့ခင်းလွတ်စေချင်ပါပြီပြည်ရင်းစစ်မီးကဆယ်စုနှစ်နဲ့ချီပြီးတောက်လောင်နေစေမှုအပူမီးတွေငြိမ်းပြီးတော့ဘဝတွေအေးမြရတဲ့ပြည်သူတွေရဲ့ငြိမ်းချမ်းရေးသတင်းငြိမ်းချမ်းရေးအတန်ငြိမ်းချမ်းရေးအဖြစ်အပျက်တွေကိုတော့ဘဝမှာတစ်ခါတစ်ခေါက်လောက်တော့တင်ပြခြင်းဆန်းပါတယ်ရှင်
။စောင်းလိုင်းရဲ့ယုံကြည်ချက်နဲ့လူဆိုတဲ့တခြင်းလေးနားထောင်ကြည့်ကြရအောင်ပါ။ဒီနေ့မြန်မာနိုင်ငံပအဝင်ကဘာကြီးငြိမ်းချမ်းစေရမယ်ဆိုတဲ့ကိုစီရီမန်းချက်ပန်းနိုင်လေးတွေနဲ့အားလုံးကယုံကြည်ချက်တစ်ခုနဲ့စ조사ပြီးလှုပ်ဆောင်ရင်တော့ဒီနေ့မြန်မာနိုင်ငံငြိမ်းချမ်းရေးပန်းနိုင်ကိုရောက်ရမယ်လို့ပဲမျှော်လင့်မိပါတယ်နော်။
ဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမေအစာနာမညာတာမထောက်ထားတဲ့ရက်စချင်းတွေကြုံတော့ခွေအာနေတဲ့လူအရှိကရကိုချိုးစွန်ရေးစေတဲ့ငယ်ချင်းချင်းအမှန်တရားကိုယုံကြည်ချက်တွေကိုနောက်ဆုံးထွက်သက်တိုင်းမစုံလို့လိုက်ပါနေဝိရဏဆုံးလူသားများစွာလောကကြီးပေါ်ရှင်သန်စေမူတန်တွေတို့တချို့မကြတတ်တာတကယ်ရင်နာမိပါတယ်နှလုံးသားမရှိသလိုအတ္တတွေကြီးဆိုးလို့အဆုံးရောက်မသွားရအောင်တောင်းဝန်ချီသူလူသားတယောက်ဖြစ်နေပြောအောင်နေကွယ်ဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမေအစာနာမညာတာမထောက်ထားတဲ့ရက်စချင်းတွေကြုံတော့လေအာမီဒီလူရှိကရကိုချိုးစုံရေးစေတဲ့ငယ်ချင်းချင်းအမှန်တရားကိုယုံကြည်ချက်တွေကိုနောက်ဆုံးထွက်သက်တိုင်းမစုံ
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မြို့ Ciudad Juárez မှာနေထိုင်တဲ့မက္ဆီကန်အမျိုးသားတဦးဟာသူ့ရဲ့မွေးစည်းရန်အသက်122နှစ်ရှိနေပြီဖြစ်ပါတယ်။အသက်80အရွယ်ခြေထောက်နှစ်ဖက်ဖြတ်ထားရတဲ့တရုတ်တောင်တက်သမားတဦးဟာပြီးခဲ့တဲ့တနင်္လာနေ့ကအေဝရတ်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါတယ
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မြို့ဆူဒဝါရမှာနေထိုင်တဲ့မက္ကဆီကိုအမျိုးသားတယောက်ဟာဆိုရင်သူ့ရဲ့မွေးစဉ်အရအသက်122နှစ်ရှိနေပြီဖြစ်ပါတယ်။သူ့မွေးစည်းမှာ1896ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာမွေးဖွားခဲ့တယ်လို့ဖော်ပြထားပြီးတော့မှတ်ပုံတင်တဲ့သူသက်သေပြနိုင်တာပါ။မြမလို့တွေ့မယ်ဆိုရင်တော့122နှစ်ရှိနေပြီဖြစ်ပါတယ်။သူ့ရဲ့အမျိုးသမီးကတော့ကွယ်လွန်သွားပြီဖြစ်ပြီးတော့ကလေး9ယောက်နဲ့မိန်းစ9ယောက်ရှိတဲ့အဖိုးကိုလည်းဖြစ်ပါတယ်။နှစ်ပေါင်း60ကျော်သူကြီးပင်ရမျိုးဖြစ်တဲ့ Martinez de la Torre de Veracruz မြို့မှာစီးပင်သားရေးမှာလှုပ်လှုပ်ခဲ့ရတယ်ဖြစ်ပါတယ်။
ကျမကြီးကောင်းဝင်ပြီးတော့မျက်လုံးသိမကောင်းတော့ပေမဲ့လေသူ့မွေးထားတဲ့ကြက်ကလေးတွေကိုပုံမှန်အစာကျွေးတတ်ပါတယ်ခုချိန်မှာတော့သူ့ရဲ့သမီးဖြစ်သူတိုမာဆာဂါစီယာနဲ့အတူနေထိုင်တာဖြစ်ပါတယ်ပြီးခဲ့တဲ့လကတော့အသက်112နှစ်အရွယ်ဂျပန်အမျိုးသားတယောက်ကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်ဖြစ်အသိမှတ်ပြုခဲ့တာပါအဲ့မတိုင်ခင်တော့ဒီနှစ်တွင်မှာတည်ဆုံသွားတဲ့အသက်113နှစ်အရွယ်ရှိတဲ့စပိန်နိုင်ငံသားကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်ဖြစ်အသိမှတ်ပြုထားတာပါမှတ်တမ်းတွေရစစ်မှန်တယ်လို့အတည်ပြုနိုင်တဲ့ကမ္ဘာအသက်အကြီးဆုံးလူသားအဖြစ်ပြည်သက်နိုင်ငံသားဂျင်းလူးဝစ်ကတော့1998ခုနှစ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်ရှင
်အသက်80အရွယ်ရှိပြီဖြစ်ပြီးခြေအောက်နှစ်ချောင်းဖြတ်ထားရတဲ့တရုတ်တောင်တက်သမားတဦးကပြီးခဲ့တဲ့တနင်္လာနေ့ကအေဝရက်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။ရှဘိုးယူရီဟာခြေထောက်နှစ်ဖက်မရှိပေမဲ့လည်းအေဝရက်တောင်ထိပ်ကိုရောက်ခဲ့တဲ့ပထမအဦးဆုံးတောင်တက်သမားမဟုတ်ပေမဲ့လည်းခြေထောက်နှစ်ဖက်မရှိဘဲတောင်ထိပ်ကိုရောက်ခဲ့တဲ့အသက်အကြီးဆုံးတောင်တက်သမားဖြစ်ပါတယ်။တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပြီးတဲ့နောက်မှာတော့သူ့ကိုတောင်ထိပ်ကနေနီပေါနိုင်ငံခက်မန်ဒူမြို့တော်ကိုရဟန်းရင်နဲ့ပို့ဆောင်ပေးခဲ့ရပါတယ်။ရှီဟာ1985ခုနှစ်တုန်းကအေဝရက်တောင်ထိပ်ကိုရောက်အောင်တက်ဖို့ကြိုးစားတဲ့အချိန်မှာနှင်းကြိုက်တဲ့ဒဏ်ရာကြောင့်သူ့ခြေထောက်နှစ်ဖက်ကိုဖျက်လိုက်ရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့၅ချိန်မြောက်စ조사ခဲ့တာဖြစ်ပြီးအမြင့်ပေပေါင်း 2,935 ဘီအမြင့်ရှိတဲ့အေဝရက်တောင်ထိပ်ကိုရောက်ခဲ့တာပါ။ဒီနှစ်အတွင်းမှာခြေထောက်နှစ်ဖက်မပါသူတွေမျက်စိမမြင်တဲ့တောင်တက်သမားတွေကိုအေဝရက်တောင်တက်ခွင့်ပိတ်ပင်ထားတာကိုနေပေါ်နိုင်ငံရဲ့အဆင့်မြင့်ဆုံးတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်မှာသူတောင်တက်ခွင့်ရရှိပြီးအခုလိုအောင်မြင်ခဲ့တာပါ။သူသားဖြစ်တဲ့ရှတန်ဘင်းကလည်းလေးစိတ်မှလာရောက်ကြိုဆိုခဲ့ပြီးအဖေဖြစ်သူဟာသူ့ရဲ့သူရဲကောင်းတစ်ယောက်ပါပဲလို့ပြောခဲ့ပါတယ်2016ခုနှစ်မေလ19ရက်နေ့ကမြန်မာနိုင်ငံသားတောင်တက်သမား2ဦးဖြစ်တဲ့ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့အေရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့ကြပါတယ
်အခုလာမယ့်ဂျွန်လအတွင်းမှာရုရှားနိုင်ငံမှာကျင်းပတော့မယ့်2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းအသုံးပြုနိုင်တဲ့ဘောလုံးသမားဂျော်မော်ရီရဲ့ရာဘာမျက်နှာဖုံးတွေကိုမက္ဆီကိုနိုင်ငံကုမ္ပဏီတစ်ခုကထုတ်လုပ်လိုက်ပါတယ်။မက္ဆီကိုရာဘာမျက်နှာဖုံးထုတ်လုပ်သူ Grupo Ref ကကမ္ဘာနာမည်အကြီးဆုံးဘောလုံးသမား12ယောက်ရဲ့ပုံစံတူမျက်နှာဖုံးတွေကိုမိတ်ဆက်လိုက်ပါတယ်။အာဂျင်တီးနားဘောလုံးသမား Lionel Messi ပေါ်တူဂီဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုနဲ့ဘရာဇီးဘောလုံးသမားနေမာဂျူနီယာတို့ပါဝင်သလိုမက္ကဆီကိုနိုင်ငံသားတွေအကြိုက်များတဲ့မက္ကဆီကိုဘောလုံးသမားဂျာဗာချီချာရီတိုဟာနန်ဒက်စ်တို့လည်းပါဝင်ပါတယ်။နောက်ပြီးတော့ကနဝင်ဘောလုံးသမားတွေဖြစ်ကြတဲ့အာဂျင်တီးနားဘောလုံးသမားဒီယေဂိုမာရာဒိုနာနဲ့ဘရာဇီးဘောလုံးအကျော်မော်ပီလီတို့ရဲ့မျက်နှာဖုံးတွေလည်းပါဝင်ပါတယ်။မျက်နှာဖုံးတစ်ခုကိုအမေရိကန်ဒေါ်လာ13ဒေါ်လာလောက်ကျတင်မှာဖြစ်ပါတယ်ရှင်။
ကိုငင်းချမ်းနဲ့မအီတန်စင်တို့တင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ American ပြည်ထောင်စု Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာလူစုလူဝေးချင်းပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ73ဦးထိရှိလာတဲ့အကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစံတဖေးလူမှုအတိုင်းဝိုင်းကြမှာတော့ဝမ်းနဲ့ချီကွဲနေကြပါတယ်။လွတ်တော်မှရန်ဒီဝက်နာကတော့စီးလုံးညီညွတ်မှုနဲ့အထူးတကားကြော်လွှားကြဖို့မနစ်စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းထားပါတယ်။ကျူဘာနိုင်ငံမှာတောက်ချန်နေတုန်းကလင်းရင်ပြတ်ကျခဲ့ပြီးလင်းရင်ပေါ်ပါတည်ဆုံသွားတဲ့သူတွေအတွက်တနိုင်ငံလုံးချီကွဲဝမ်းနဲ့မှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါတယ်။တောက်ချန်နေကလင်းရင်ပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ဆီကိုကခီးတဲ့တချို့အပါအဝင်လူပေါင်း109ဦးတည်ဆုံခဲ့ရပါတယ်။အသက်ရှင်ကျန်ရစ်တဲ့၃ဦးဟာလည်းအပြင်းထန်ဒဏ်ရာရထားပြီးဆေးရုံမှာကုသနေရပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေအစ္စလာမ်မစ်အစုံရောင် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေတဲ့အကြောင်းဆီးရီးယားရေးစောင့်ချီရေးအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်လာနိုင်မှာလည်းဖြစ်ပါတယ်။ရမ်ဘုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆက်လို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတိတိတသားရှော့ချနိုင်ဖို့ခြေလှမ်းရက်တွေကိုအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ဖက်စလုံးကပြောဆိုထားပါတယ်
။သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ွဲ့အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်နေတာဖြစ်ပါတယ်။တောတာရှင်အားလုံးဘေးပရာကင်းဝေးပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျမအမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome to